ပြည်နယ်နိုင်ငံမှာရှိတဲ့ထိုင်ဝမ်ဆဲယုံတစ်ခုကြောင့်တိုင်းပြည်အလဲပိုင်းမှာရှိတဲ့ကန်ယူရန်တစ်ယောက်ငားတွေအလုံးရင်းနဲ့တည်ဆုံနေတယ်ဆိုတဲ့ဆူဆွေးချက်နဲ့ရာပေါင်းများစွာသောဗီယက်နမ်နိုင်ငံသားတွေဟာတင်းငွေတွေကချီတက်ဆန္ဒပြခဲ့ကြပါတယ်။အခုလိုငားတွေအများပြားတည်ဆုံတာဟာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတဲ့ဘေးအန္တရာယ်ကိုကြိုတင်ကာကွယ်ခြင်းမလုပ်တဲ့အတွက်ဆိုပြီးတချို့ကလည်းအဆိုးရွားကိုဆွဆွဲပြောဆိုနေကြပါတယ်။ဧပြီလ6ရက်နေ့ကစလို့ခရိုင်လေးခုအတွင်းမိုင်ပေါင်း124မိုင်ရှည်လျားတဲ့ကန်ယူရန်တစ်ယောက်ကန်ကြီတွေနဲ့ငားမွေးမြူရေးကန်တွေမှာငားတွေအလုံးရင်းနဲ့တစ်ဆုံနေပေမဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။အစိုးရကဥဆောင်ပြုလုပ်ခဲ့တဲ့တင်းကျပ်တဲ့စုံစမ်းစစ်ဆေးမှုတွေအရငားတွေတစ်ဆုံမှုနဲ့ထိုင်ဝမ်နိုင်ငံခြေဆိုင် Formosa Plastic ဆက်ယုံ Plastic Company ကတည်ထောင်ထားတဲ့ American Dollar 10 Billion Jordan Steel ဆက်ယုံကထွက်လာတဲ့စွန့်ပစ်ရေးတွေအကြားဆက်ဆက်မှုမရှိဘူးဆိုတာတွေ့ကြရပေမဲ့ကုမ္ပဏီပေါ်အမျက်ဒေါသထွက်နေတာတွေရော့မသွားခဲ့ပါဘူး။ဟနွိုင်းမြို့မှာဆန္ဒပြသူတွေက Formosa Company ကတဘာဝပတ်ဝန်းကျင်ကိုဖျက်ဆီးနေတာဟာရာဇဝတ်မှုဖြစ်တဲ့အလဲပိုင်းဒေသကရေကြောတွေကိုဘယ်သူတွေကအစိတ်ခတ်နေသလဲ။ဖော်မိုဆာဗီယန်နိုင်ငံတွေကထွက်သွားစတဲ့နဖူးစည်းစာရမ်းတွေကိုကင်ဆောင်ပြီးတော့တိုင်းပြည်အတွင်းအဆိုးရွားဆုံးသဘာဝပတ်ဝန်းကျင်ဆိုင်ရာပျက်စီးဆုံးရှုံးမှုလို့တင်စားပြောဆိုနေကြတဲ့ဒီဖြစ်ရပ်ကိုအဆိုးရွားကမသိကြိုးကြံပြုနေတဲ့အပေါ်မှာပြစ်မှတ်ထားဆန္ဒပြနေကြတာပါပြည်နယ်နိုင်ငံမှာဆန္ဒပြပွဲတွေဖြစ်လို့ရှိရင်အရေးအဝတ်ရဲတွေကအလင်းမြန်ဖမ်းဆီးနိုင်နေလေရှိပါတယ်ဒါပေမဲ့တင်းငွေတွေကဆန္ဒပြသူတွေမျိုးပတ်ပြီးတော့ဆန္ဒပြလို့ရအောင်ရဲတပ်ဖွဲ့ကရင်ကြောတွေကိုရှင်းပေးခဲ့တယ်လို့ဆိုပါတယ်